ရခိုင်ပြည်နယ်မှာလူအခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ပေါ်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းနိုင်ငံကမြန်မာစစ်တပ်အကြီးအကဲကိုဒီကနေ့မှပဲဂုဏ်ဥဆောင်စုချီးမြှင့်လိုက်ပါတယ်။ထိုင်းပြည်ကချီးမြှင့်တဲ့ဆင်ဘူတော်ဝင်တရေကောင်းဘွဲတစိတ်ပထမအဆင့်စုကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းလက်ခံရယူခဲ့ကြောင်းဒီကနေ့ပဲနှစ်ဖက်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံကြားကာလကြာရှည်ချစ်ကြည်ရင်းနှီးမှုကိုပြသတဲ့အနေနဲ့စုချီးမြှင့်ခဲ့တာဖြစ်ကြောင်းထိုင်းစစ်တပ်ရဲ့ကြေညာချက်မှာပြောပါတယ်။ထိုင်းတပ်မတော်အတွက်ပန်ပူကျိုးပန်းမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲကိုဂုံတူးဆောင်စုချီးမြှင့်ဖို့ထိုင်းပြည်မဟာဗဂျီအလွန်ကွန်ကပြီးခဲ့တဲ့နှစ်ဩဂုတ်လ27ရက်နေ့မှာပဲအမည်စရင်တင်သွင်းထားကြောင်းလဲထိုင်းတော်ဝင်မိသားစုကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြော့ပြန်ပဋိပက္ခကတော့ဩဂုတ်လ25ရက်နေ့မှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းတွေကိုတိုက်ခိုက်ရာကပေါ်ပေါက်ခဲ့တာပါ။နောက်ဆက်တွဲစီအစီအရေးဒီမှာတော့မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာကဝေဖန်နေကြပါတယ်။အဲ့ဒီဝေဖန်နေတဲ့ကြားရရပဲမြန်မာစစ်တပ်ရဲ့အကြီးအကဲကိုထိုင်းနိုင်ငံကဂုံလူဆောင်စုချီးမြှင့်ခဲ့တဲ့ပေါ်လူအခွင့်အရေးအဖွဲ့ဖြစ်တဲ့45 Rights အဖွဲ့ကဝေဖန်ပါတယ်။ခိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကတော့ပြည်ပနိုင်ငံကစစ်တပ်အကြီးအကဲတွေကိုတော်ဝင်စုချီးမြှင့်တာဟာထိုင်းနိုင်ငံမှာအစဉ်လာတစ်ခုရှိကြောင်းပြောကြပါတယ်။